နိုင်ငံတကာကအကူအညီတွေကိုမြန်မာအစိုးရကစီမံခန့်ခွဲနေတာမှာအခုချိန်ထိတော့ဝေးလံတဲ့ဒေသတွေစီကိုတော့ခြုံငုံရောက်ရှိမှုနှေးပါနေပါတယ်။တိုင်းနယ်ခြေရဲ့ရေပေးတင်းသူတွေအတွက်နိုင်ငံတကာကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုလက်ခံထားသလိုအာဆီယံကလည်းနည်းပညာပိုင်ဆိုင်ရာကူညီထောက်ပံ့ပေးနေပြီမဲ့လက်တလုံးမှာတော့အကူအညီတွေကတော့ဆက်ပြီးတော့လိုအပ်နေတာပါ။ကုလဖွဲ့စည်းတွေနိုင်ငံတကာအကူအည နိုင်ငံတကာကကူညီထောက်ပံ့မှုတွေကိုမြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစီမံခွဲဝေပေးမှာဖြစ်ပါတယ်။လက်ထလုံးမှာတော့တရုတ်ဂျပန်တို့လိုအာရှဒေသတွင်နိုင်ငံတွေစီကရောက်ရှိလာတဲ့ကူညီတွေကိုမြန်မာအစိုးရကလက်ခံထားပြီးဖြန့်ဝေပေးနိုင်မှုလည်းစီစဉ်နေကြပါတယ်။ဒါအပြင်ရေဘေးကယ်ဆယ်ရေးအတွဲတရုတ်နဲ့အာဆီယံအဖွဲ့တို့ကကယ်ဆယ်ရေးလှုပ်သားတွေအကူအညီစပေးနေပြီဖြစ်တဲ့အကြောင်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစိုးအောင်ကပြောပါတယ
်။အဲဒလောစေတော့တရုတ်ကကျွန်တော်တို့အဲဒီဒီ session retreat team ပေါ့ဆယ်ဦးပါတဲ့ team တခုရောက်ရှိလာပြီးတော့မှသူတို့ရခိုင်မှာရောက်ရှိနေပါတယ်။ရခိုင်ပြီးလို့ရှိရင်သူတို့ဘယ်ဟိုသွားရမလဲ။ဘယ်နေရာတွေသွားပြီးတော့မှအကူအညီပေးရမလဲစသဖြင့်ဒါကိုကျွန်တော်တို့နဲ့အာဒီနိုင်တဲ့မိသားမျိုးရှိပါတယ်ကျွန်တော်တို့ဘက်ကတော့ဒါ ERU ပဲချမ်းနေစသဖြင့်ပေါ့နော်နောက်ပိုင်းမှာဆက်ပြီးတော့မှရည်ကြီးနိုင်တဲ့လာသာရှိတဲ့အပေါ်ကရည်ကျသွားရင်အောက်ပိုင်းမှာကျွန်တော်တို့ရည်ဆက်ကြီးမှာဟုတ်ဗျအဲ့ဒီအပိုင်းတွေတူလဲကျွန်တော်တို့ဒီ session retreat နဲ့ပတ်သက်ပြီးတော့မှလိုအပ်တဲ့ဝင်ကြီးတွေနောက်နီလန်းတွေဒါတွေပြီးနိုင်မှုတွေလဲကျွန်တော်တို့ဒါစီစဉ်ထားပါတယ်ပြီးရင်ကျွန်တော်တို့အဟာစင်တာဒါအာဆီယံ coordination center team တဖွဲ့ရလဲကျွန်တော်တို့အာကေဇိုင်းနဲ့ပြန်လည်နေချက်တိုင်းဦးကြီးဌာနကမှာရှိနေတဲ့ဒီ EOC ပေါ့ EOC ရဲ့ technical room မှာဒီနေပြီးတော့မှဟိုလိုအပ်တဲ့ဟလာကူညီထောက်ပံ့မှုတွေဒါ needs တွေ assessment တွေကိုကျွန်တော်တို့ဒီ ICT အနေနဲ့ဆောင်ရွက်နေပြီးလို့ရှိရင်ဒီဘက်ကလည်းကျွန်တော်တို့ heart center လည်းဒီကျွန်တော်တို့မလေးရှားနိုင်ငံစူပန် data scan warehouse ကြီးရှိတယ်လीအဲ့ဒီအန်ဒီရောမှာလိုအပ်တဲ့အစားတွေကျွန်တော်တို့ထောက်ပံ့ပေးနိုင်လို့လည်းဆက်လက်ဒီရောမှာဆောင်ရွက်မှာဖြစ်ပါတယ
်။ပြည်ရင်းပြည်ပါကူညီထောက်ပံ့ရေးအတွက်အဓိကအခက်အခဲကဝေးလံတဲ့ရေးပေးတဲ့သူတွေအတွက်ကူညီရေးရောက်ရှိဖို့ဖြစ်ပါတယ်။ဒါကြောင့်မို့တည်ယူပို့ဆောင်ရေးမှာနိုင်ငံတကာရဲ့အကူအညီထောက်ပံ့တွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကတရားဝင်ဖိတ်ခေါ်တာမျိုးမတွေ့ရသေးပါဘူး။လက်တလုံးမှာတော့ကုလနဲ့ပြည်ရင်းပြည်ပါထောက်ပံ့ပစ္စည်းတွေကိုတမတော်နဲ့ပုဂ္ဂလိကလေချောင်းလိုင်းတို့ကတနိုင်တပိုင်ထောက်ပံ့ပေးနေပေမဲ့ဘေးတင်ဒေသတစ်ခုလုံးကိုလွှမ်းခြုံနိုင်ခြင်းတော့မရှိသေးပါဘူး။ညွှန်ကြားရေးမှူးချုပ်ဦးစိုးအောင်ကတော့အစိုးရဘက်ကအစွမ်းကုန်စ조사နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးဒဲရမစ်ချယ်နောက်ကုလအဖွဲ့အစည်းတွေကနေလည်းဗုဒ္ဓဟူးနေ့မှာပဲမြန်မာအစိုးရရဲ့ရေဘေးကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းလာပြီးတော့တွေ့ဆုံဆွေးနွေးခဲ့ကြပါတယ
်။ဒီကြီးကိုအမေရိကန်တမတ်ကြီးပေါ့သူလည်းလာပြီးတော့မှတွေ့ပြီးတော့မှကျွန်တော်တို့ဒီမှာဆောင်ရွက်နေတဲ့ကျွန်တော်တို့ဟလာဒီမြူသားကော်မတီရဲ့ဆောင်ရွက်နေမှုအစိုးရရဲ့ဆောင်ရွက်နေမှုတွေဒီဘော်ဒီမှာသူတို့ကနေပြီးတော့မှလာပြီးတော့မှအဲနားထောင်တဲ့သဘောရှိပါတယ်ခင်ဗျာအဲ့ကူညီကမ်းလှမ်းချက်တော့မရှိပါဘူ
းလက်ရှိမှာတော့မြန်မာတနိုင်ငံလုံးကတိုင်းနယ်ပြည်နယ်၁၁ခုတို့ကလူပေါင်း၂သိန်းခွဲကျော်ရေဘေးတွင်နေပြီးတေဆုံးသူတွေလည်းနေစဉ်နဲ့အမျှတိုးလာနေတာဖြစ်ပါတယ်ရေဘေးတင့်ဒေသတချို့မှာရေပြန်ကျလာပြီးဖြစ်ပေမဲ့ရှင်တွေပြိမိနေတာကြောင့်ပြန်လည်ထူထောင်ရေးအတွက်လိုအပ်နေစေလဲဖြစ်ပါတယ်။အထက်အညာဒေသမှာရေကျစာပြုတ်လာပြီးမဲ့လို့လဲအောက်ပိုင်းဒေသအီယာဝတီတိုင်းဘက်မှာတော့ရေကြီးမဲ့အခြေအနေနဲ့လဲရင်ဆိုင်နေကြရပါတယ်ရှင်။